ဆရာဦးအောင်မြို့သားခင်ဗျာကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့အမှုကိုဆရာတို့အယူခံဝင်မှုအခြေအနေလေးတွေအခုဘယ်လိုများရှိပါလဲဗျာ
ကျွန်တော်တို့ဘက်ကတော့အခုအချိန်မှာရန်နုံပြည်မိသားအယူခံတင်မှုအတွက်ပြီးနေပါပြီဒါပေမဲ့ပြီးခဲ့တဲ့19ရက်4လ2016နေ့ကတော့အယူခံရက်ဖြတ်ပြီးတော့တိုးတောင်းခဲ့ပါတယ်23ရက်5လ2016ခုနှစ်မှာနောက်ဆုံးအနေနဲ့အယူခံကြွားတင်မှုဆိုပြီးတော့တရားသူကြီးအမိန့်ချပေးပါတယ်
ကျွန်တော်မြန်မာနိုင်ငံသား2ဦးရဲ့ DNA ကိစ္စကိုဆက်ပြီးတော့ဟိုစစ်ဆေးဖို့အခြေအနေများရှိနိုင်ဦးမလား
အခုလောဆယ်မှာအရေးကံတင်တဲ့အကြောင်းပြချက်ဒီထဲမှာအဲ့ဒီချက်တွေကျွန်တော်တို့အသားပေးပြီးဖြတ်တာပါတယ်ကျွန်တော်တို့ကဒီစစ်ဆေးရဲ့မူတည်ပြီးတော့အဲရရှိတဲ့တရားရုံးအမှုတွေကိုကြည့်ပြီးတော့တတိပညာရှင်ပေါ့နိုင်ငံများက DNA ပညာရှင်တွေအသားကိုပြန်လည်သုံးသပ်ပြီးတော့မှအဲ့ဒီချက်တွေကိုထည့်ရေးထားပါတယ်အရေးကံတရားရုံးကနေဒီပေါ်မှာပြန်လည်သုံးသပ်ဖို့လိုတယ်ဆိုရင်ကျွန်တော်ဘက်ကခခနနထိုင်လုံးစွာကြာနိုင်ဖို့အတွက်လည်းကျွန်တော်ပြင်ထားတာရှိပါတယ်ဥပမာပြောမယ်ဆိုရင်တော့ဒီပေါက်တုဆိုတဲ့လူသားလေးနဲ့ပေါ်မှာတွေ့တဲ့ DNA ကကလေးနှစ်ယောက်က DNA မဟုတ်ဘူးဆိုတာလည်းတကယ်ပါလုံးသိနေတာပါဒါအပြင်မှာဒီပေါ်မှာ DNA အစ်စ်နှစ်ခုတွေ့တယ်ဆိုတာလည်းပေါ်လွင်နေတာပါအဲ့တော့ဒီချက်ကြည့်မယ်ဆိုရင်လူသားလေးနဲ့ကိုရေခံနှစ်ယောက်ကလုံးဝကင်တွယ်ခြင်းမရှိဘူးပေါ်လွင်တာမျိုးရေခံမဟုတ်ဘူးဆိုတဲ့အချက်ကိုသိကြထားပါတယ်ကြာနဲ့ပေါ်ပေါက်လာတဲ့ DNA အစ်စ်နှစ်ခုဟာဘယ်လူလဲဆိုတာရှာဖွေရမယ့်တာဝန်ကတရားစွဲအဖွဲ့မှာတာဝန်ရှိတယ်ဆိုတော့ကျွန်တော်သိကြထားတဲ့အချက်မှာပါပါတယ်ခင်ဗ
ျဒီအယူခံဝင်ထားတာကအခုဆိုရင်ဘယ်တရားရုံးမှာအယူခံဝင်ထားမလဲဆရာ
ဘန်ကောက်ကအယူခံတရားရုံးမှာဝင်ရမှာပါထိုင်းနိုင်ငံရဲ့ဤဥပဒေအရဆိုရင်ပထမဆုံးအယူခံရဲ့တောင်းတဲ့အချိန်ဒီမှာတော့မူလတရားရုံး Cosmos CIA တရားရုံးမှာတောင်းရတာပါကျွန်တော်တို့အယူခံကိုတင်လိုက်ပြီဆိုတဲ့အချိန်မှာဒီအပေါ်မှာဒီယူခံကိုကြားနာသုံးသပ်ဖို့အတွက်တရားသူကြီးထပ်ပြီးတော့ဖွဲ့ပေးပါတယ်ဒီဖွဲ့ရလဲဘန်ကောက်မှာဖွဲ့ပြီးတော့ဘန်ကောက်မှာပဲဆက်လက်သုံးသပ်မယ်ဖွဲ့ပါ
ဒီအမှုကိစ္စအတွက်ပေါ့လေကျွန်တော်မြန်မာနိုင်ငံကအရင်အစိုးရလက်ထက်မှာတော့ဖွဲ့ပေးလိုက်တယ်ပေါ့လေအခုဆိုလို့ရှိရင်လည်းအစိုးရအသစ် NLD အစိုးရအသစ်ဖြစ်လာပြီဆိုတော့ဒီအဖွဲ့အားပဲဆက်လက်ပြီးတော့ဆောင်ရွက်သွားမှာလားဗျာ
အခုအချိန်မှာတော့ကျွန်တော်တို့အရင်ဖွဲ့ပေါ်ပြထားတဲ့ဥပဒေပညာရှင်၃ဦးပါတဲ့အဖွဲ့နဲ့ကျွန်တော်တို့ဒီရှင်းနေသားကောင်စီနဲ့ကျွန်တော်မြန်မာနိုင်ငံနဲ့ကျွန်တော်တို့အခုအဖွဲ့နဲ့ကဆက်တက်ပြီးပုံမှန်ဆောင်ရွက်နေပါတယ်အခုမြန်မာနိုင်ငံကအရင်အစိုးရလက်ထက်တည်းကဖွဲ့ပေးထားတဲ့ဥပဒေရရှိတဲ့အဖွဲ့ကလည်း9ရက်3လ2016ကတည်း6ရက်4လ2016ကတည်းဒီအယူခံမှာဘယ်အချက်တွေပါဝင်ပြီးတော့ရေးတင်နေဆိုတဲ့အကြံပြုချက်ပို့လာပါတယ်ကျွန်တော်တို့ကတာမကြီးကဒီတိုင်ယုံဆက်တီလက်တာလုပ်ပြီးတော့တိုင်ယုံတစ်စိမ့်နဲ့ကျွန်တော်တို့ဆိုင်းရှင်နေမှာကောင်းစီကိုပို့ပါတယ်ဒီအချက်တွေကလည်းဆိုင်းရှင်နေမှာကောင်းစီကတုံးတက်ပြီးတော့ပူပေါင်းပြီးတော့အယူခံရှောက်လာရေးခဲ့တာဖြစ်ပါတယ
်ဆရာဒါဆိုလို့ရှင် DNA ကိစ္စကတော့အယူခံမှာပြန်ပြီးစစ်ဖို့အလားလားအချင်းဒီဘလို့ဖြစ်နိုင်မှာလဲ
အကောင်းဆုံးပါခင်ဗျအလောင်းအကောင်းဆုံးပါဒါပေမဲ့ဒီယုံဒီအချက်အယူခံယုံနဲ့ဆုံးဖြတ်ချက်ပေါ်မူတည်ပြီးတော့ကျွန်တော်ကပါဆက်လုပ်ရမယ်ဆိုတော့တည်တည်ဒါကတက်တည်လို့ရင်တက်တည်ရှာမယ်ဒီအနေနဲ့ပတ်သက်တဲ့ချက်ပြီးတော့လုံမဆိုရင်ရှာမယ်ဒါမျိုးတွေကျွန်တော်ကပြည့်စုံအောင်လုပ်ထားတာအတူကကျွန်တော်တို့တင်ပြထားတဲ့အချက်မှာအမှုစဖြစ်ဖြစ်တဲ့လူတွေတွေ့တဲ့အနာမှာရှိတဲ့တက်တည်ကံပစ္စည်းတွေဆုံးအောင်မတင်ခဲ့ပါဘူးရေးရပြကွက်ထားပါဘာလို့မတင်ပြတာလဲဆိုတော့လည်းကျွန်တော်တို့တင်ပြတောင်းဆိုတာရှိပါတယ်
ဒီကိုဝင်းစော်တို့နဲ့ကိုဇော်လင်းတို့နှစ်ယောက်ကိုထိမ့်သိမ်းထားတဲ့အကျဉ်းထောင်ကဘယ်မှာလဲဆရာ။ဆရာတို့သွားပြီးတော့ထောင်ဝင်စာတွေ့တာမျိုးအချင်းချင်းပါလား
။ဘန်ကောက်မှာရှိတဲ့ပထုံထာနီနယ်ဆိုတာရှိပါတယ်။ဘန်ခဝမ်အကျဉ်းထောင်မှာမျက်မှောက်ကြီးနေပေါင်းတဲ့ကလေးတွေကအားကားလို့ပြပါတယ်
။ဆရာဦးမြန်တန်ကုလို့ပြကြပါလား။ကျေးဇူးများနေပါလားဆရာ
။ကျေးဇူးပါခင်ဗျာ။ကျေးဇူး